မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေမှာရင်တိုက်မှုကြောင့်တိုက်ဆုံတရားရမှုတွေဟာထက်ဝက်ဒီချော့ချနိုင်ဖို့အတွက်ကိုတော့တာဝန်ယူလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းထားပါတယ်မြန်မာဆွေရတရရက်တရာစီမံကိန်းမှာလည်းအမြန်လန်းအနေနဲ့ကင်းရှင်းစီမံကိန်းကိုထည့်သွင်းထားပါတယ်ရင်တိုက်မှုတွေကြောင့်တိုက်ဆုံတရားရမှုတွေကိုရောကြစေဖို့အတွက်လမ်းတွေရဲ့ဘေးကင်းလုံခြ နိုင်ငံအတွင်းရင်တိုက်မှုကြောင့်သေဆုံးသူတစ်နှစ်ကို9သိန်းခွဲရှိပြီးထိခိုက်ဒဏ်ရာရသူကတန်း90လောက်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အစီရင်ခံစာကဖော်ပြပါတယ်။အသက်30အောက်လူငယ်တွေသေဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်။ရင်တိုက်မှုတွေကြောင့်ကုန်ကျစရိတ်ကအမေရိကန်ဒေါ်လာဘီလီယံ800လောက်ရှိပြီးအာရှနိုင်ငံ24နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုးသုံးတသမ600ကိုင်လုံးရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်မြန်မာနိုင်ငံတွင်းရင်မတော်တဆမှုတွေကြောင့်တည်ဆုံသူအရေးအတွက်တိတိသားသားတိုးလာတာကိုလည်း WHO ရဲ့2015ခုနှစ်ရန်ဒီရဲ့ကင်းရှင်ရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်ရန်ဒီရဲ့ကင်းရှင်ရေးမြန်မာဘက်ကဆောင်ရွက်ချက်တွေကိုတော့ဆောက်လုပ်ရေးဝန်ကြီးဌာနနေပြည်တော်အမြန်လန်းပြင်ဆင်ထိန်းသိမ်းရေးအဖွဲ့ရဲ့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကအခုလိုပြောပါတယ်
ဒီအစိုးရတိကဒီစောက်လေဝင်ကြီးဌာနရဲ့ရက်တရာဒီစီမံချက်မှာပေါ့လေရက်တရာစီမံချက်မှာဒီအမြန်လန်းရဲ့ရင်ဟန်တရရွှေချာရေးအစီအစဉ်လေးပါပါလေဗျပိုင်ပါတဲ့အဓိကတော့ဒီဟာ engineering ပေါ့လေ engineering နေနဲ့လဲဒီဇိုင်းရနေကျွန်တော်ဘာတွေပြုပြင်မယ်ဘယ်နေရာတွေက black spot တွေဖြစ်နေတယ်ဘယ်နေရာတွေကျရင်ဒီဇိုင်းတွေမားနေတယ်အဲ့ဒါမျိုးလေးကျွန်တော်တို့ analysis လုပ်ပြီးအဲ့ဒါကြီးပြုပြင်ဖို့ရှိပါတယ်ရက်တရ
ရန်ဒီရဲ့ဘေးကင်းလုံခြုံမှုအတွက်လမ်းတွေကိုမဖြစ်မနေပြုပြင်ရမှာဖြစ်တယ်လို့ရင်းအသုံးပြုသူတွေကိုလည်းနိုင်ငံတော်လွှမ်းခြုံအသိပညာပေးဖို့လိုအပ်တယ်လို့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကထောက်ပြပါတယ
် accident ဖြစ်သွားပြီးရင်ဒဏ်ရာရတဲ့ထိခိုက်ဒဏ်ရာမှုလေးကနည်းနည်းလေးများနေတာကကျွန်တော်တို့ဒီလမ်းမကြီးမှာရှိတင်ရှိတိုက်တဲ့ဒီ safety နဲ့ပတ်သက်တဲ့ infrastructure တွေအနည်းနေလို့အဲ့ဒါလေးတွေလည်းကျွန်တော်တို့ engineering ဆိုင်ရာလုပ်ရမယ်။နောက်ပြီးတော့ခုနကပြောတဲ့ human factor လို့ပြောရင်ရင်မောင်းနေရဲ့ behavior ကိုလည်းကျွန်တော်တို့အနေနဲ့သူတို့ training ပေးရမယ် awareness ထုတ်ပေးရမယ်။ခုအဲ့ဒါတွေလုပ်နေတယ်။အဓိကအဲဒါပေမဲ့ခုခက်တာကကျွန်တော်တို့ကဟိုပါပေါ့အမြန်လမ်းတစ်ခုတိုင်းလုပ်လို့မရဘူး။ကျွန်တော်အဲ့ဒီတစ်ချက်လေးတောင်မှကျွန်တော်ဟိုပါပေါ့ဆွေးနွေးထားပူးပါတယ်။ကျွန်တော်အမြန်လမ်းမှာဘယ်လောက်ထိပဲကျွန်တော်တို့ဒီအမြန်လမ်းရက်တောက်ဖွဲ့နဲ့ကျွန်တော် engineer ဖွဲ့ရဲ့ဘယ်လောက်ထိ awareness ပေးပြီးဘယ်လောက်ပေးပြီးဒါပေမဲ့အမြန်လမ်းကထွက်သွားရင်တော့ပုံမှန်နိုင်ငံဖြစ်သွားတယ်အဲ့နောက်တစ်ချက်အမြန်လမ်းပေါ်တက်ရင်အဲ့လူကပြောရရင်တော့ဒီ awareness ကိုဟိုအစ်စ်ပြန်ဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့ပြောရရင်အမြန်လမ်းတစ်ခုရဲ့ awareness ဒီ safety နဲ့ပတ်သက်ပြီး awareness ပေးလို့မရဘူးတနိုင်ငံလုံးလွှမ်းခြုံပြီးမှ national safety planning လုပ်ပြီးမှပဲဒီຢာတွေရင်မောင်းနေတဲ့ behavior ကိုပြုပြင်မှရမယ်ဆိုကျွန်တော်ဟိုအဲ့လူတွေသုံးသပ်မိပါတယ်ဗျာ
စိုက်ကဲအသုံးပြုမှုများတဲ့မန္တလေးလိုမြို့ကြီးမှာပြီးခဲ့တဲ့တကြံရက်အတွင်းကအရေးပေါ်အကူအညီပေးရသူအများစုကလည်းစိုက်ကဲမတော်တဆမှုတွေဖြစ်တယ်လို့1 to 1ပြည်သူ့ကူညီရေးအဖွဲ့ကကိုလူပြောကပြောပါတယ
်အများစုကအဲ့လိုပဲစိုက်ကဲနဲ့အဲ့လိုတိုက်တာများပါတယ်မှာစိုက်ကဲတိုက်တာတော့အဲ့လိုပျော်ရှမ်းဖြစ်တာပေါ့လူငယ်တွေဆိုတော့ငါတော့ဖြင့်ဟိုကလမ်းပုံမှန်ဆိုမကြက်ဘူးဒါပေမဲ့တကြံလေတဲ့နေ့တိုင်းလူတွေကမန်းလေးမြို့ရတယ်မဟုတ်လေတနိုင်ငံလုံးကမန်းလေးကိုအများကြီးစီးပြီးလားလေကြတော့လမ်းတွေကျက်ကုန
်တယ်။ WHO ရဲ့2015ခုနှစ်အတွက်ရန်ဒီရဲ့ကင်းရှင်ရေးဆိုင်ရာအစီရင်ခံစာမှာလည်းမြန်မာနိုင်ငံတွင်းအခြေအနေတွေကိုဖော်ပြထားမှာတော့မြန်မာနိုင်ငံတွင်းအသုံးပြုနေတဲ့ရင်တွေရဲ့အဆင့်အတန်းကိုတတ်မှတ်ကန့်သတ်မှုမရှိတာရင်တိုင်းမှုဖြစ်ပွားပြီးတဲ့နောက်အကူအညီဆောင်ရှောက်မှုအားနည်းချက်နောက်ရင်ပေါ်မှာလိုက်ပါသူတွေဘေးကင်းလုံခြုံရေးအတွက်ခပ်ပတ်ပတ်ဖို့ဥပဒေပြဋ္ဌာန်းချက်ကလေးငယ်တွေကိုရှစ်ကားရှိကံမှာလိုက်ပါစီးနှင်းမှုကိုကန့်သတ်တာလိုမျိုးကလေးငယ်တွေအတွက်တီးခြားပြဋ္ဌာန်းထားတဲ့ဥပဒေတွေနောက်ကားမောင်းရင်ဖုံးမပြောရဆိုတဲ့ကန့်သတ်ချက်မျိုးတွေကိုဥပဒေပြုတားမြစ်ထားတာမရှိဘူးလို့ဖော်ပြပါတယ်။အမြန်နှုန်းကန့်သတ်ချက်ဆိုင်ကယ်စီးသူတွေအုတ်ထုတ်ဆောင်ရမယ့်ဥပဒေအရက်တောက်ပြီးဆက်တက်ရင်မောင်းနှင်မှုကိုတားမြစ်တဲ့ဥပဒေတွေရှိပေမဲ့လည်းအာဏာပိုင်တွေရဲ့ကြီးကြပ်လှုပ်ဆောင်မှုအခြေအနေကအလဲအလှအစင်ပဲရှိတယ်လို့လည်းထောက်ပြထားပါတယ်ရှင်။